စီးရီးယားနိုင်ငံအတွင်းမှရှိနေတဲ့ရုရှားတပ်ဖွဲ့တွေကိုတိတိတသားရှော့ချဖို့အမိန့်ထုတ်ပြန်ထားတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကမနေ့တုန်းကပဲပြောလိုက်ပါတယ်။စီးရီးယားနိုင်ငံလက်တခီယာပြည်နယ်မှာရှိတဲ့ရုရှားလေတပ်ခြေစိုက်စခန်းဟင်မီနီကိုမနေ့တုန်းကဒီအမှတ်ပြန်ရောက်လာခဲ့တော့အခုလိုမျိုးသူရုရှားသမ္မတကပြောဆိုခဲ့တာဖြစ်ပြီးတော့အဲ့ဒီမှာပဲစီးရီးယားသမ္မတဘရှားအယ်အဆတ်နဲ့သမ္မတပူတင်တို့တွေ့ဆုံခဲ့ကြပါတယ်။စီးရီးယားသမ္မတအဆတ်ကိုထောက်ခံပြီးတော့ရုရှားတပ်ဖွဲ့တွေစီးရီးယားနိုင်ငံအတွင်းမှာ1915ခုနှစ်ကုန်ပိုင်းကဝင်ရောက်လာခဲ့ကြတာပါ။နိုင်ငံတကာကျန်းဖက်သမားတွေကအစိုးဆုံးအုပ်စုကိုစီးရီးယားနဲ့ရုရှားတပ်ဖွဲ့တွေကနှိမ်နင်းနိုင်ခဲ့တယ်လို့သမ္မတပူတင်ကပြောပါတယ်။ IS သွေးကြွအဖွဲ့ကိုသူဆိုလိုတာဖြစ်ပါတယ်။ရုရှားနိုင်ငံအတွင်းကဒီစီးရီးယားနိုင်ငံအတွင်းကအကြမ်းဖက်မှုနေနေမှာရုရှားရဲ့ပါဝင်တဲ့ခန့်ကဏ္ဍကိုကျေးဇူးတင်တယ်လို့စီးရီးယားသမ္မတအဆတ်ကပြောခဲ့တဲ့အကြောင်းဒီစီးရီးယားအစိုးရပိုင်းသတင်းဌာနကဖော်ပြပါတယ်စီးရီးယားပြည်သူတွေကလည်းရုရှားတပ်တွေရဲ့ဆောင်ရွက်နိုင်မှုတွေကိုမေ့မှာမဟုတ်ဘူးလို့ဆိုပါတယ်။ရုရှားရဲ့အစီအစဉ်ကတော့လက်တက်ကီယာပြည်နယ်ကရုရှားလေတပ်ခြေစိုက်စခန်းဟိုင်းမီနီနဲ့တာတတ်စ်ဒေသကရေတပ်စခန်းကိုဆက်ပြီးတော့ထားအောင်မယ်ဆိုတဲ့အစီအစဉ်မှာရုရှားသမ္မတပူတင်ဟာစီးရီးယားနိုင်ငံကိုအခုပထမဆုံးချိန်ရောက်လာခဲ့တာဖြစ်ပြီးတော့အီဂျစ်နိုင်ငံကိုအသွားမှာစီးရီးယားကိုဝင်ခဲ့တာပါ။စီးရီးယားသမ္မတဘရှားအက်ဆာအဆတ်ကိုရာထူးကဆုံးခွာဖို့ကြိုးပမ်းကြတဲ့2011ခုနှစ်ကစတဲ့ပုံကံမှုတွေမှာရုရှားတပ်တွေရဲ့ဝင်ရောက်ပတ်သက်မှုကသမ္မတအာဆာအတွက်သဘုံတွေနှင်းနေရေးမှာအထောက်အကူဖြစ်စေခဲ့ပါတယ်